မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးအတွက်ပြုပြင်ပြောင်းလဲမှုတွေလိုအပ်ချက်တွေရှိရင်နိုင်ငံသားတွေကပါပူးပေါင်းပါဝင်ကြဖို့လိုအပ်တဲ့အကြောင်းပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းကအဓိကထားပြောကြားခဲ့တာဖြစ်ပါတယ်။အနာဂတ်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ဆိုရင်တရားရုံးများသာမကပဲပြည်သူများနဲ့မီဒီယာများလည်းပူးပေါင်းပါဝင်ဖို့လိုတယ်လို့ပြည်ထောင်စုလွှတ်တော်နာယကကအခုလိုပြောခဲ့ပါတယ်
။တရားသူကြီးများနဲ့တရားရုံးများမှာပဲတောင်းရှိတယ်လို့ဒီလိုနော်ဒီလိုပြစ်လက်ခတ်ပြောမယ်ဆိုရင်မဖြစ်ပါဘူး။တရားဥပဒေစိုးမိုးရေးဆိုတာကလူတိုင်းနဲ့ပါဝင်ပတ်သက်ပါတရားဥပဒေစိုးမိုးဖို့ဆိုလို့ရှိရင်ခုနကပြောမယ်ဆိုရင်တရားဥပဒေဆိုင်လဲတရားဥပဒေဆိုင်တာပဲပြောမယ်ဆိုတရားသူကြီးတရားရုံးများတရားအစွဲအဖွဲ့စည်းများရှေ့နေရှေ့ရများတပ်တွေများတရားအစွဲအဖွဲ့စည်းများရဲ့မှန်ကန်သောနော်ဆောင်ရွက်မှုများပြည့်စုံမှအဲ့ဒီတရားရုံးရဲ့ဆုံးဖြတ်ချက်ကမှန်ကန်အဲ့ဒါနဲ့တရားဥပဒေစိုးမိုးရေးဆိုတာတရားဝန်တစ်ခုတည်းကပဲတရားဥပဒေများကိုကျင့်သုံးကိုင်တွယ်မှုပဲ။သက်ဆိုင်ရာဝန်ကြီးဌာနအသီးသီးကလည်းကျင့်သုံးကိုင်တွယ်ဆောင်နေပြီ။ဟိုနေဒီနေ့ဆိုရင်ကျွန်တော်စီမှာဥပဒေပေါင်း400ရှိ။အဲ့ဒီ400တရားဝန်ကကိုင်တွယ်ကျင့်သုံးတဲ့ဥပဒေများဟာ50မပြည့်။ပြည်ထောင်ရကိုင်တွယ်ကျင့်သုံးတဲ့ဥပဒေကလည်း50မပြည့်။ကျွန်တော်တို့မြင်နေတာကတရားရုံးနဲ့ပြည်ထောင်ရလောက်ပဲမြင်ပြီးတဲ့အခါမှာအခြားဌာနအသီးသီးကကိုင်တွယ်ကျင့်သုံးနေတဲ့ဥပဒေတွေအများရှိ။အဲ့ဒီဥပဒေတွေကိုပြဋ္ဌာန်းထားတဲ့ဥပဒေတိုင်းသက်ဆိုင်ရာဌာနအသီးသီးကအကောင့်ထဲပေါ်ကျင့်သုံးပြရအဲ့လိုကျင့်သုံးတဲ့အခါမှာပြည်သူတွေကလည်းပါဝင်ရအဲ့ဒီလိုအားလုံးပါဝင်ဆောင်ရွက်မှသာတရားဥပဒေစိုးမိုးရေးဆိုတာဖြစ
်အဲ့ဒီဆွေးနွေးပွဲတက်ရောက်ခဲ့တဲ့တရားအုံချုပ်ရှေ့နေဦးကိုနီကလက်ရှိမြန်မာနိုင်ငံတရားစီရင်ရေးဟာအုပ်ချုပ်ရေးရဲ့ဩဇာလွှမ်းမိုးမှုအောက်မှာရောက်ရှိနေတယ်လို့အခုလိုတင်ပြခဲ့ပါတယ
်ဒီပြီးခဲ့တဲ့မေလဇာမှာကျွန်တော်မြို့နယ်ရုံတရုံကိုအမှုစစ်ဖို့သွားပါတယ်သွားတဲ့အခါမှာတရားသူကြီးမရှိဘူးကျွန်တော်ကစောင့်ရပါတယ်အမှုချိန်ထားတာ10နာရီပေါ့လေ17နာရီခွဲလောက်ထိမရှိဘူးဒါနဲ့ကျွန်တော်မေးကြည့်တော့မြို့နယ်အုပ်ချုပ်ရေးမှူးကခေါ်ထားလို့သွားတွေ့နေတယ်ဆိုတော့ကျွန်တော်စိတ်ထဲထိခိုက်သွားပါတယ်ဒါအဓိကနာဂတ်ကြီးကိုတင်ပြခြင်းတဲ့အချက်ပဲအဲ့တော့ကျွန်တော်တို့တရားရေးဌာနဟာနှစ်ပေါင်းများစွာအုပ်ချုပ်ရေးဌာနရဲ့အောက်မှာရှိတဲ့အခါကျတော့ဒီကနေ့ထိဒီ mindset ကရှိနေပါတယ်အဲ့တော့ဒီလိုတရားရေးဌာနသည်အုပ်ချုပ်ရေးဌာနရဲ့အောက်မှာရှိနေသည်ဖြင့်ဘယ်တော့မှတရားဥပဒေစိုးမိုးရေးအလုပ်လုပ်လို့မရပါဘူးတကယ်တော့ကျွန်တော်တို့တရားရေးဌာနဟာနိုင်ငံသားအချင်းချင်းအကြားမှာဖြစ်တဲ့ပြဿနာကိုသာမဟုတ်ဘူးနိုင်ငံသားနဲ့နိုင်ငံတော်ခုနကအုပ်ချုပ်ရေးဌာနအကြားမှာဖြစ်တဲ့ပြဿနာတွေကိုလည်းတရားရေးဌာနအဆုံးဖြတ်ပေးရတာပါဒါကြောင့်ကျွန်တော်တို့တရားရေးဌာနဟာလုံးဝကိုတည်ခြားလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်အောင်လုပ်ဖို့လိုနေပါတယ
်သူရဦးရွှေမန်းကသတင်းမီဒီယာတွေအနေနဲ့လည်းလိုက်နာတဲ့ဥရီကိုလိုက်နာကြဖို့ကိုလည်းထဲ့သွင်းပြောခဲ့ပါဗျ။အဲ
့လိုစိုးမိုးနိုင်ဖို့အတွက်ဒီလိုမှန်မှန်ကန်ဖြစ်ဖို့အတွက်လည်းခုနကပြောခဲ့တဲ့နော်မီဒီယာဆိုတဲ့အခန်းကဏ္ဍလည်းခြံထားလို့မရ။မီဒီယာအပိုင်းကလည်းခုနကမှန်မှန်ကန်မျှပြထားတဲ့မိမိတို့ရဲ့ ethic မိမိတို့ရဲ့လိုက်နာမယ့်စည်းကမ်းအဲမိမိတို့လိုက်နာမယ့်ဥရီများကိုထိမ့်သိမ့်သိမ့်သိမ့်ဆောင်ပေးမယ်ဆိုလို့ရှိရင်မီဒီယာရဲ့အခန်းကဏ္ဍကြောင့်ဥပဒေတရားဥပဒေစိုးမိုးရေးမှာလည်းအများကြီးဖြစ်လာမှာဖြစ်ပ
ါလက်ရှိတရားစီရင်ရေးမှာအုပ်ချုပ်ရေးဘက်ကပါဝင်ပတ်သက်မှုရှိတယ်လို့လည်းတရားအုံချုပ်ရှေ့နေဦးထေဦးကလည်းဝင်ရောက်ဆွေးနွေးတင်ပြခဲ့ပါတယ
်ကျွန်တော်တို့1984ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းတရားစီရင်ရေးဟာတရားဥပဒေနဲ့အရသာလျှင်တရားဥပဒေနဲ့အညီသာတရားစီရင်ရမယ်လို့ပေါ်ပြထားတာတွေ့ရမှာဖြစ်ပါတယ်2008မှာလည်းဒီတိုင်းမှာပဲ1988ခုနှစ်မတိုင်မီကျွန်တော်တို့တရားရုံးနေမှာဆောင်ရွက်တဲ့အခါမှာကျွန်တော်တို့ဘာသွားတွေ့ရလဲဆိုတော့စစဝကျွန်တော်တို့ဆရာကြီးတယောက်ပြောသွားသလိုပါပဲအဲခေါင်းစဉ်ကတော့ကျွန်တော်တို့ဌာနဆိုင်ရာအားလုံးဟလာပူပေါင်းဆောင်ရွက်ပြီးတော့အဲဆောင်ရွက်ရမယ်အဲပြီးရင်ကျွန်တော်တို့အုပ်ချုပ်ရေးကိုတရားစီရင်ရနေပြီးတော့အထောက်ပံ့လုပ်ရမယ်ကုညီရမယ်အဲဒီလူမျိုးခေါင်းစဉ်တက်ပြီးတဲ့အခါမှာအဲဖွဲ့စည်းပုံမှာလည်းတရားဥပဒေနဲ့တရားဥပဒေနဲ့ညီတရားစီရင်ရမယ်လို့ဖော်ပြပြီးတဲ့နောက်အုပ်ချုပ်ရေးဘိုင်းကနေဘာတွေထွက်လာလဲဆိုတော့စီမံချက်အမေညွှန်ကြားချက်အဲ့ဒီဟာတွေကိုစိတ်တိုင်းကြထွက်လာပြီးတဲ့နောက်မှာတရားစီရင်ရေးကဏ္ဍတစ်ခုလုံးဟာအဲ့ဒီစီမံချက်တွေအမေနေညွှန်ကြားချက်တွေအောက်မှာပဲလုံလုံလျားလျားလိုက်နာတဲ့ခြေအနေမျိုးဆက်ရောက်သွားခဲ့ရပါတယ
်ဒီနေ့ဆွေးနွေးပွဲကိုမြန်မာနိုင်ငံတရားဥပဒေဆိုင်ရာရှေ့နေတွေတရားသူကြီးတွေဥပဒေပညာသင်ကြားပို့ချနေတဲ့ဆရာဆရာမတွေကျောင်းသားကျောင်းသူတွေလည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာ